Welcome to the Voice of America in Burmese.
Mingla menek khima thora shin mya shin. American Bureau's Washington DC Bureau VOA American တန်ရက်2022ခုနှစ်ဇန်နဝါရီလ23ရက်နေ့တနင်္ဂနွေနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းနာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်။ကျမတင်ကြီးထိုက်ပါဒီမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။ဒီမနေ့ကမှနားဆင်ရမယ့်သတင်းဆောင်မတွေနဲ့ဆက်သွယ်မိញံခံတစ်ခုထဲမှာတော့
ဟုတ်တယ်ယူနေပုံများတောင်းဝန်ရောင်းချမှုကိုရရှိတဲ့ဝင်ငွေတွေအနေမှာအဝေးပိုင်ပိုင်ဖြစ်ပန်းကပစ္စည်းတွေပြန်ချဝင်ဝင်ချို့စကောင်းစီကိုလောကြောင်ပြည့်ချင်းပို့ပြလေ
တိုတန်းရဲ့ Chevron ကုမ္ပဏီတွေထွက်မဲ့အစီအစဉ်ချောင်းမြန်မာပေါ်ရက်ခံနိုင်ခြင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မိញံကမှနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့အပတ်စဉ်တို့အတန်အစီအစဉ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ကြံကဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းများစုစည်းချက်တွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးပါမယ်ရှင်
။ယူကရိန်းနဲ့အင်္ဂလိပ်နဲ့ရုရှားနိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လို့လင်းရင်ဖြစ်နဲ့တန်ကားဖြစ်မစ်ဆိုင်းလက်နက်တွေပို့ပေးဖို့အတွက်ဘောကန်ဒေသကနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သူရေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံကြားဝန်ကြီးအန်ထိုနီဘလင်ကင်ကစနေနေ့မှာပြောပါတယ်။နေတိုးစစ်မဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ဒီနိုင်ငံတွေကနေယူကရိန်းစစ်အာပိုခိုင်မာစေဖို့နဲ့ရုရှားကျူးကျော်လာရင်ခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးဘလင်ကင်ကတွစ်တာမှာရေးသားခဲ့တာပါ။ယူကရိန်းရဲ့အမေရိကန်နဲ့ရုရှားတို့ကြားတိုးတက်မှုအနည်းငယ်ရခဲ့တဲ့နောက်ဆုံးချင်းဆွေးနွေးမှုအပြီးနောက်တစ်နေ့မှာပဲဝန်ကြီးဘလင်ကင်ကကြေညာခဲ့ပြီးတဲ့နောက်စစ်လက်နက်တွေယူကရိန်းကိုရောက်ရှိလာခဲ့ပါတယ်။ယူကရိန်းမှာရှိတဲ့အမေရိကန်တန်ယုံဝန်ထမ်းတွေကမရှိမဖြစ်လိုအပ်သူတွေကလွဲလို့ချမ်းတဲ့သူတွေနဲ့မိသားစုဝင်တွေကိုပြန်ခွင့်ပြုဖို့နိုင်ငံခြားရေးဌာနကိုပန်ကြားခဲ့ကြောင်းအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ CNN နဲ့ Fox သတင်းဌာနတွေကစနေနေ့ကပြောပါတယ်။နိုင်ငံခြားရေးဌာနအထူးသဖြင့်တာဝန်ရှိသူတဦးကတော့ဒါနဲ့ပတ်သက်ပြီးအခုထိအမိန့်တစ်စုံတရာမထုတ်ပြန်သေးကြောင်း COVID နဲ့ပတ်သက်ပြီးခီးသွားအကြံပေးချက်အဆင့်၄ကိုထုတ်ပြန်ထားပြီးဖြစ်ကြောင်းနဲ့ Ukraine ကိုရုရှားကတိုက်ခိုက်ဖို့အတွက်ကြံစည်နေတယ်ဆိုတဲ့သတင်းတွေကြောင့်သတိထားကြဖို့အကြံပေးထားသလိုလင်းရင်ချီးစင်တွေလည်းရှိနေစေဖြစ်ကြောင်း VOA ကိုပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်သိမ်းပိုက်မှာကိုစိုးရိမ်မှုတွေတိုးလာနေချိန်မှာပဲယူကရိန်းရေးဆွေးနွေးဖို့အတွက်ဗြိတိန်ကာကွယ်ဝင်ကြီးဘန်ဗောလစ်ရဲ့ဖိတ်ကြားချက်ကိုရုရှားကာကွယ်ဝင်ကြီးဆာဂေရှိုဂူကလက်ခံခဲ့တယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနအကြီးဆုံးအရာရှိတဦးကစနေနေ့မှာပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ကမ်းလှမ်းချက်ကိုအခုလိုလက်ခံတာအတွက်ဝင်ကြီးဝေါ်လစ်ကဝမ်းမြောက်ကြောင်းနဲ့အရင်2013ခုနှစ်တုန်းကနှစ်နိုင်ငံကာကွယ်ဝင်ကြီးတွေရဲ့ဆွေးနွေးပွဲကိုလန်ဒန်မှာပြုလုပ်ခဲ့တာဖြစ်ပြီးအခုဒီချိန်မှာတော့မော်စကိုမှာတွေ့ဆုံဖို့အတွက်ဝင်ကြီးဆာဂေးရှိုဂူကဖိတ်ကြားခဲ့တယ်လို့လည်းအရာရှိကပြောပါတယ်။ယူကရိန်းရဲ့ပတ်သက်ပြီးအပြေရှားဖို့နဲ့တည်ငြိမ်မှုယာယီအတွက်နီးလန်းတွေရှာဖွေမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘက်ကပြက်ပြက်သားသားပြောခဲ့ပြီးဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတန်ချက်ကကားတွေတိုက်ခိုက်ရေးရင်တွေဒုံးကျည်တွေနဲ့လက်နက်တွေတပ်ဆင်ထားတဲ့တပ်ရင်အားတောင်းနေချီချထားတာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဂျူကတော့ရုရှားဘက်ကအချိန်မရွေးဝင်ရောက်တိုက်ခိုက်လာနိုင်တယ်လို့ယုံကြည်ထားပေမဲ့ရုရှားကတော့ဒါကိုငြင်းဆိုထားပါတယ်။ရီမင်မှာဟူသီသဘုံတွေထိန်းချုပ်ထားတဲ့အကျဉ်းစခန်းတစ်ခုကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကနေတိစောင့်ရသူအကျဉ်းသားအနည်းဆုံး82ဦးရှိနေပြီလို့ဟူဒီသဘုံတွေကရောနေစည်းမချဆေးပညာရှင်များအဖွဲ့ကပါစနေနေ့ကပြောပါတယ်။ဆာရာမျိုးကဒီအချင်းစခန်းတောက်ကြံတွေကအတိုက်ခိုက်ခံရတာဖြစ်ပြီးအပျက်စီးပုံတွေကြားမှာအသက်ရှင်ကျန်သူတွေတည်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုရှာဖွေနေတယ်လို့လည်းကယ်ဆယ်ကူညီသူတွေကပြောပါတယ်။ရီမင်မှာ2014မြို့တော်ဆာနာကိုဟူဒီသဘုံတွေတင်ပိုက်ခဲ့တဲ့နောက်ရီမင်အစိုးရဟာတောင်ပိုင်းကိုဆုတ်ခွာထွက်ပြေးခဲ့ရပြီးနောက်ပိုင်းမှာတော့ဆော်ဒီအာရေဗျနိုင်ငံမှာခိုးလုံနေတာဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးအီရန်ကအကူအညီပေးနေတဲ့ဟူဒီသဘုံတွေနဲ့ဆော်ဒီဥဆောင်တဲ့မဟာမိတ်အဖွဲ့တွေအကူအညီပေးနေတဲ့နိုင်ငံတကာအသိအမှတ်ပြုအစိုးရတို့ကြားတိုက်ခိုက်နေတာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းမှာ UAE Arab Sovereign ပြည်တော်စုရဲ့ မြို့တော်မှာ drone နဲ့ဒုံးကျည်ပစ်ခတ်တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တယ်လို့ဟူဒီသဘုံတွေပြောဆိုခဲ့တဲ့နောက်ဒီပြည်ရင်းဆက်ဟာအချိန်ပိုမြင့်လာခဲ့တာဖြစ်ပြီး UAE အကူအညီပေးထားတဲ့ Yemen တပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ရှာဘွားပြည်နယ်တစ်ခုလုံးကိုဟူဒီတွေလက်ကပြန်ပြီးသိမ်းခဲ့တဲ့အပြင်အလဲပိုင်းကမရစ်ပြည်နယ်ကိုပါပြန်သိမ်းနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်ဆီးရီးယားမြောက်ပိုင်းဟာဆာကားမြို့ကလူပေါင်း80ကျော်တေဆုံးခဲ့ရတဲ့ IS စစ်သည်ကြအဖွဲ့ရဲ့ Warren အချင်းတောင်စီးနှင်းတိုက်ခိုက်မှုပြီးစစ်သည်ကြအဖွဲ့နဲ့ Catch တပ်တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာအခုဆို3ရက်ရှိပြီလို့ဘရစ်တန်အခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောပါတယ်အကြမ်းဖက်မှုတွေအတွင်းအနည်းဆုံး Catch လုံခြုံရေးတပ်သား28ဦးအရက်သား5ဦးနဲ့ IS အဖွဲ့ဝင်45ယောက်တေဆုံးခဲ့ရတယ်လို့လည်းလူခွင့်အဖွဲ့အကြီးအကဲရာမီအဗ်ဒယ်ရာမန်ကပြောပါတယ်အရင်ကစီးရီးယားမှာနေနေအတော်များများကိုထိန်းချုပ်ခဲ့တဲ့ IS တွေအငြင်းနှိမ်ခဲ့ရတဲ့လွန်ခဲ့တဲ့3နှစ်လောက်ကစပြီးအခုတိုက်ခိုက်မှုဟာအကြီးအမားဆုံးဖြစ်ပါတယ် IS ခေါင်းဆောင်တွေအပါအဝင်အဖွဲ့ဝင်လို့တန်တရားရှိသူ3500လောက်ကိုထိန်းသိမ်းထားတဲ့ဒီအကျဉ်းတောင်ကို IS တွေကကျက်သပင်းညပယ်မှာတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကလည်းလွတ်မြောက်သွားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေကိုပြန်ပြီးဖမ်းမိခဲ့ပေမဲ့ဒါဇင်နဲ့ချီလွတ်မြောက်နေစေဖြစ်တယ်လို့ယုံကြည်ကြောင်းလည်းပြောပါတယ
်။ VOA American တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15.53 ညပိုက်တိုမီတာ25 kHz 11.83 ညပိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုက်လမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနစ်ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်မြန်မာရေအရှိတောင်အရှနိုင်ငံများအသင်းအာဆီယံကချက်မှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံစည်းဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာစစ်အာဏာပိုင်တွေထိထိရောက်ရောက်အကောင့်ထဲမဖော်နိုင်သေးသေး၍မြန်မာနိုင်ငံကနိုင်ငံရေးယာတူရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တစ်ယောက်ကိုပဲအာဆီယံအစည်းအဝေးတွေမှာလက်ခံဖို့မူဝါဒကိုဆက်လက်ကင်ဆွဲထားဖို့အရေးကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာခီးစင်နဲ့ပတ်သက်ပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစင်အတွင်းမှာလည်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖို့ရေးမြန်မာစစ်တပ်ဘက်ကဂရိမပေးတဲ့အတွက်စိတ်မကောင်းဖြစ်မိကြောင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲဖို့မှုကိုစောင့်ကြည့်ရေးအတွက်အာဆီယံအတွင်းမှုရဲ့ပံ့ပိုးမှုနဲ့အတူကမ္ဘောဒီးယားဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး၃ဦးတို့နဲ့ဥဆောင်အဖွဲ့ဖွဲ့စည်းရေးဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အဆိုပြုချက်ကိုလည်းအင်ဒိုနီးရှားသမ္မတကမှတ်သားထားပြီးဒီအဆိုပြုချက်ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးများအကြားမှာဆွေးနွေးချဖို့လည်းအကြံပြုချောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်မှာပါဝင်တဲ့အတိုင်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးနဲ့ချက်ချင်းဆက်သွယ်ဆောင်ရွက်နိုင်အောင်စစ်ကောင်စီဘက်ကခွင့်ပြုရမှာဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကကမ္ဘောဒီးယားဝန်ကြီးချုပ်ကိုဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ဆာယော့မြို့နယ်ကနေသွန်ဖာဖွန်ကိုသွားတဲ့မြန်မာတွေစီးလာတဲ့ကတိတ်မှောက်ပြီးမြန်မာနိုင်ငံသား၄ဦးသေဆုံး9ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးဖောက်ဒေးရှင်းရဲ့အလုတ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။မြန်မာတွေတင်သွားမြန်မာတွေကိုတင်လာတဲ့အဲဘာကိုပိတ်ကပ်ခါပါဗျာ။အဲဒါကုန်တင်ကောင်းနောက်နေဝင်တိုက်တယ်လို့ဒီရောက်ပုံများလေးရောက်ဟောဝယ်စင်းပြီးတည်ရတော့မှရှိတယ်။ကျန်တဲ့9ရောက်ကတော့မစေုံပို့ထားတယ
်။ပြီးခဲ့တဲ့သတင်းပတ်ခြားသာပရင်းဤကကားတိုက်မှုဖြစ်တာမှာမြန်မာတွေတင်လာတဲ့ရင်မောင်းအသက်44နှစ်အရွယ်ထိုင်းမျိုးသားချက်နွန်ထောက်ဖဝချရာကတော့ထိုင်းကုန်ခပပတ်ထားတာကြောင့်ဒဏ်ရာပြင်းပြင်းထန်ထန်မရပါဘူး။သူ့ကိုရဲကစစ်ဆေးတာမှာတော့မြန်မာတွေကိုလမ်းချုံတင်လာတာလို့သူကပြောပါတယ်။ဒါပေမဲ့လည်းကားသမားဟာလူကုန်ကူးသူတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့လည်းရဲခါတန်တရားရှိထားကြောင်းထိုင်းသတင်းတွေမှာဖော်ပြပါဗျ။ အာဖဂန်နစ္စတန်မှာအမျိုးသမီးတက်ချွာလှုပ်ရှားသူနှစ်ဦးပျောက်ဆုံးနေတဲ့အပေါ်စိုးရိမ်နေချခြင်းမှာပဲသဘောထားကွဲပြားသူတွေကိုဖြိုခွဲခွင့်နဲ့ဆန္ဒပြသူတွေကိုထောင်ချခွင့်ရှိတယ်လို့တာလီဘန်အနာဘိုင်တို့ကစနေနေ့မှာသတိပေးလိုက်ပါတယ်ဆန္ဒပြပွဲတစ်ခုမှာပါဝင်ခဲ့ကြတဲ့အမျိုးသမီးတက်ချွာလှုပ်ရှားသူနှစ်ဦးကိုမြို့တော်မှာရှိတဲ့သူတို့အိမ်တွေကနေဖမ်းဆီးသွားကြောင်းအမျိုးသမီးရဲ့တက်ချွာလှုပ်ရှားသူတွေကပြောပါတယ်ဘုဒ္ဓဟူးနေ့ညကနေအိမ်မှာအဖမ်းခံခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေတဲ့ထာမနာဇာရာဘီဖာရာနီနဲ့ဖာဝနာအီဗရာဟင်ခဲတို့ဘယ်မှာရှိနေတယ်လဲဆိုတာကိုပြောဆိုဖို့လဲအာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်ကတာလီဘန်တို့ကိုတောင်းဆိုပါတယ်အမျိုးသမီးတွေကိုဖမ်းထားတာမရှိကြောင်းတာလီဘန်အစိုးရပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကညင်းပါတယ်ဒါပေမဲ့လို့လေအနာပိုင်တို့အနေနဲ့ဥပဒေချိုးဖောက်သူတွေဒါမှမဟုတ်လေသဘောထားကွဲပြားသူတွေကိုဖမ်းဆီးထိန်းသိမ်းခွင့်ရှိတယ်လို့လေသူကပြောပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်မှာကိုဗစ်ကူးစက်သူအသစ် 33,904 ဦးရှိကြောင်းဖော်ပြပါတယ်။ဒီစီးရင်တွေဟာလက်တွေ့ဖြစ်နေတာထက်ယုံနေပုံရတယ်လို့လေကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။အယလာမာတော့နှစ်နှစ်တာကာလအတွင်းပထမဆုံးအချိန်ဖြစ်လာမယ့်မတ်လတဲ့စိန့်ပက်ထရစ်နေ့ကိုကျင်းပဖို့ပြင်ဆင်နေတာနဲ့အတူပဲကိုဗစ်ဆိုင်ရာတားမြစ်ကန့်သတ်ချက်အများစုကိုစနေနေ့မှာရုပ်သိမ်းပါတယ်။ဒါပေမဲ့လည်းမဖြစ်မနေနှာခေါင်းစည်းဝတ်ဆင်ရမယ်လို့တော့ဆက်ပြီးတော့ညွှန်ကြားထားပါတယ်။ဂျပန်နိုင်ငံမှာတော့ Omicron မျိုးကွဲကြောင့်မြို့တော်တိုကျိုမှာကိုဗစ်ဖြစ်ပွားသူအရေအတွက်ဆန့်ကျင်တင်မြင့်တက်ခဲ့ပါတယ်။တင်းငင်းနေမနေ့ခင်အတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြပြီးမှာတော့ဆက်သွယ်မြန်မြန်ခန့်တွေနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါလေရှင်။နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်တဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total တို့မြန်မာနိုင်ငံကနေထွက်ခွာဖို့ကြီးညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တည်းဆီယနာတင်ခဲ့တာတစ်နှစ်နီးပါးရှိလာချိန်မှာပဲနိုင်ငံတကာစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကထွက်ခွာလာနေတာကြောင့်စစ်ကောင်စီအတွက်ရေရှည်ထိခိုက်လာနိုင်တယ်လို့လည်းအကဲခတ်တချို့ကသုံးသပ်ပါတယ်။ကမ္ဘာထိပ်တန်းစွမ်းအင်လုပ်ငန်းကြီးတွေမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေတာကြောင့်နောက်ဆက်တွဲရိုက်ခတ်မှုတွေဘာတွေရှိလာနိုင်မှာလဲ။လုံခြုံရေးအရာအမီးမဖော်လို့တဲ့စွမ်းအင်လုပ်ငန်းကျွမ်းကျင်သူတို့ကိုကိုဝင်းမင်းကမေးမြန်းတာမှာသူကအခုလိုဆက်ပြီးတော့ရှင်းပြပါတယ်။
မနက်ကရှိတဲ့ကာလဘောင်းတော်ဝင်စီမံကိန်းကြီးဒီကုနကအကြီးဆုံးစီမံရေးတစ်ခုဖြစ်တဲ့ဒီမှာစီမံရေးရလူငါဆောင်ရွက်တဲ့သူအော်ပရေတာဖြစ်တဲ့ Tuber Energy ကုမ္ပဏီရဲ့လူသူချိန်ညာရတဲ့လာလူဒီစီမံရေးမှာပတ်နာပါဝင်တဲ့အမေရိကန်ကြီးနာကုမ္ပဏီပေါ်ကျော်ရှင်ရုံကုမ္ပဏီရဲ့သူကပဲထွက်ခွာမယ်ဆိုပြီးတော့ချိန်ညာတယ်ဒါလည်းကြီးတဲ့အခါကျတော့ဝင်းဝေးအမေရိကန်ဒေါ်လာတန်းချီပြီးဝင်နေတဲ့လူကန်းတစ်ခုပါနေပြီးတော့ထွက်ခွာဖို့ဆုံးဖြတ်တယ်ဆိုတာတော့သူတို့ရှင်းနေတာဆုံးဖြတ်လိုက်တယ်ဆုံးဖြတ်ချက်လို့ယူဆပါတယ
်ဟုတ်ကဲ့ဘာကြောင့်အခုလိုစွန့်စားရတယ်လို့သုံးသပ်မိလဲ
အမသိဥလုံးပိုင်းမှာစစ်ကောင်စီကညာအလုံးကျုံတုံးပြီးတော့မြို့ရွာတွေမြို့ရွာတွေဒီနဲ့ဒီမြို့ရွာတွေပေါ်မှာပြစ်ခတ်မှုကြီးလာနိုင်ငံတော်ကသိုးရတဲ့အခြေအနေဖြစ်လာအဒီခါမှာတရားဝင်စိုးမှုကြီးတော့ကိုတော်ရဲပြီးတော့ထိမ့်နေဥဒဏ်ချင်းရှိတဲ့အခါဖြစ်လာတဲ့ပုံမှာဒီနိုင်ငံကကုမ္ပဏီကြီးတွေအနေနဲ့အထူးစိုးရိမ်ဥက္ကဋ္ဌပြုပြီးတော့သူတို့ရဲ့လုပ်ငန်းတွေခိခိုက်မှာလို့သူပူပန်နေနေတာရှိတယ်နော်ဒီကတော့နိုင်ငံကဆောင်ရွက်လာမှာပုံတိလာရှိတဲ့ကိုဝီနေတဲ့ရက်တီဆိုင်ဆိုင်နဲ့နေပါဟိုအမြဲတမ်းရှိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဘလို့တည်ရမှုတွေဆက်ဖြစ်လာနိုင်မယ်လို့သုံးသပ်ထားမိတယ
်တည်ရမှုကတော့စစ်ကောင်စီဘက်ကတော့လုံးလုံးစင်တောင်းရောင်းချဖို့ရရှိတဲ့ဝန်ကြီးတွေအပြည့်အဝမရရှိသေးဘူးပေါ်ဒီနံပေါ်မြာတောင်းရောင်းချမှုပေါ်ရရှိတဲ့ဝင်ဝင်ဒီအနေမှာတောင်းဝင်ပိုင်ပိုင်ဖြတ်သန်းကနေဆိုင်နေပဲအချာဝင်ဝင်ချို့ကိုဖြစ်ပေါ်စီကိုလွှဲပြောင်းပြည့်ချင်းမပြူသေးဘူးလို့သိရအဲ့တော့ခြားတစ်ခုမှာတော့တောင်းဝင်ရောင်းချတဲ့ပတ်သက်ဝင်ဝင်ဒီအခွန်တွေကိုတော့ဆက်ပေါ်စီဘက်ကဆက်လို့ရရှိနေတဲ့အနေအထားရှိတယ်အဲ့တော့ဒီအခုတတော်အခြေအနေရတော့ပုံလေးကြီးကဝန်ပြီးရနေပြီးတော့ဆုံးခါထွက်တော့တဲ့ဆိုးရွားပဲတော့တော့ရောင်းချမှုကတော့ဆောဆိုင်ကောင်းမဲ့အမိသားမဟုတ်ဘူး။စာချုပ်ပါတိုင်းချက်ရှိခဲ့တဲ့ပါတနာတွေကတူဦးရနေပြီးတော့အော်ဗီလာကိုတောင်းဆောင်ရတဲ့အနေအထားမျိုးဘုံဖို့လေ စိတ်ဝင်စားတဲ့ခြားပြည်နယ်ကုမ္ပဏီတွေရနေပြီးတော့ဝင်ရောက်လုပ်ကိုင်လာနိုင်မျိုးနေသားရှိပါတ
ယ်။ဟုတ်ကဲ့ဒီပေါ်အခုဒီစစ်ကောင်စီဘက်ကရောတရားပြန်ဆွဲနိုင်တာမျိုးရှိနေလား
။ဒီရန်နေတော်တော်ဝင်ရန်ဒါလူကဆာချူရပ်နော်။အော်ပရေတာလုပ်တဲ့လူကဆိုလို့ရှိရင်အဘိဓမ္မာလို့အဲ့ဒါကိုစလုံးမယ်ဆိုရင်သူစာချုပ်ပေါ်အတိုင်းတလောတူတူ notice ပေးရမယ်ပေါ့။အချို့လာတဲ့လူကောင်ကိုပြောရမယ်ဆိုရင်ဟာပါတယ်ပေါ့။ဒီတော့မှချက်အတိုင်းသူဆောင်ရခြင်းဖြစ်တဲ့အတွက်ကြောင့်မို့ဒီဘဝဆူရဘက်ကတော့တူတူ energy ဖောက်ခွာဖို့လည်းပတ်သက်ပြီးတရားဆွဲဆိုလို့မရဘူး။တူတူကောင်ကြီးကဗမာပြည်အတွက်ပြည်ရန်ရှိတဲ့ခေါ်ခါများတွေပြီးဆောင်ပြီးရင်တော့သူကထောက်ခံကိုပြရမှာဖြစ်ပါတ
ယ်။ဟုတ်ကဲ့။နောက်ဒီရေရှည်တက်ရောက်မှုအတွက်ဆိုလို့ရှိရောဘယ်လိုသုံးသပ်ထားမိလဲ
။ဒီရမကန်းကကောင်းဝေးတိုက်တာလေသူရဲ့စာချုပ်က30စာချုပ်ဖြစ်တဲ့ခါကျတော့ပေါက်ကော58ကနေပြီးတော့ဆက်ရထုံးလုပ်လာတယ်။အနေထားရတယ်။ဒါမဲ့ဒါနဲ့ဆိုလို့ရှိရင်စာချုပ်တရပြီးပဲချိန်ပေါ်တော်ကြီးတိုက်တာလေဒါဆိုချလာတဲ့အနေထားပေါ့နော်။အဒီနေထားမှာတော့ငါနဲ့တွေ့မှာမှနောက်ထပ်သဘောတူတဲ့အစ်စ်တီမပြေရှိနိုင်လို့ရှိရင်ဒီဆိုင်ရတဲ့ဆက်ဆိုင်ရတဲ့ဒီသားမှာဒီတို့ရဲ့ကြီးတဲ့ကုမ္ပဏီတွေနဲ့သိချာရှိစွာတက်တော့ဖြုတ်ပြီးတော့နောက်ဒီလူလူလူလာတဲ့ဆိုရဒီပေါ်လာတဲ့အချိန်မှာပြန်လည်ပေါ့ဆောင်ရွက်နိုင်တဲ့ဒီသားမျိုးကိုယုံကြည်လို့ရတယ်တက်တော့ချီလီရစစ်ကောင်စီရတိုင်းပြည်ကိုတစ်နှစ်ညီပါကာလအထိဖိလိနိုင်ခြင်းမရှိသေးဘူးပုံပေါ်လွင်လာတဲ့သဘောရှိတဲ့ခါကျတော့နောက်ပေါ်လာမယ်ကိုယ်ဝင်ရောဗမာနိုင်ငံစစ်ဆိုးရတဲ့စစ်ပွဲဆောင်ရွက်မှုအလားအလာအပြည့်ပြည့်နဲ့ရှုံးရုံလာပြီးတော့ဆွေးနွေးရရင်းတော်မှုရပုံမူပြီးတော့တင်းကျပ်လာတဲ့အလားအလာပြည့်စုံရပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆွေးရဆရာကျွမ်းကျင်တယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြင်းမြန်တင်ပြပေးခဲ့တာပါရှင်အခုကတော့မြန်မာနိုင်ငံတွင်လူ့ခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြသပေးနေတဲ့ဒုသံပတ်စင် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ယူအန်တို့ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာစစ်တပ်ဟာသူတို့ကိုခုခံကြောလန့်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားထိုးစစ်ဆင်နေပါရစေ။သခိုင်းတိုင်းကခြေရွာတစ်ခုကိုတော့အင်ဂျီကိုမီးမရှို့ခင်မှာစစ်တပ်ကတိုက်လေယာဉ်နဲ့ပစ်ခတ်ခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတော်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာတတိယပတ်မှာရေမြက်ရွာကိုစစ်ကောင်စီရဲ့စစ်သားတွေဝင်လာခဲ့ကြပါတယ်ရေမြက်ရွာဟာစကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တဲကခြေရွာတစ်ခုဖြစ်ပါတယ်ရွာသားတွေဟာပြေးလွှာရင်ထားခဲ့ရတဲ့သူတို့ရဲ့အိမ်တွေကိုစစ်သားတွေမိနဲ့ရှို့လို့မိလောင်နေတဲ့မြင်ကွင်းကိုအဝေးကနေကြည့်ပြီးတော့ငိုကြေးခဲ့ကြရပါတယ်အသက်50အရွယ်မကြီးတယောက်အဲ့ဒီကသူမတွေ့ခဲ့ရတဲ့မြင်ကွင်းကိုဘယ်တော့မှမိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်ကျမတို့ကလက်ကြီးမြောက်လောင်လာဆိုလိုက်တော့ပထမတစ်ချိန်ကျတော့ကျမတို့အိမ်မလောင်နေဘူးနောက်တစ်ချိန်ကျတော့ခင်ဗျားတို့အိမ်လောင်သွားပြီဆိုတော့ကျမတို့ခွေရလဲမလောက်ဖြစ်သွားနောက်ရရောက်တော့ကျမတို့အသွားကြည့်လိုက်တဲ့အချိန်ကျတော့ကိုယ်အိမ်ပါသွားပြီတော့ကျမတို့ခွေရလဲပုံရလဲဖြစ်သွားတော့ကိုစိတ်ကိုထိန်ပြီးတော့နေနေရပါရှင်အဲ့ဒါတော့ဘယ်အခုလိုအေးသေးလို့ပြန်သွားဦးကောင်းမှအိမ်တော့နေရမရှိဘူးဆိုတော့တစ်ခါတလေတွင်းပြီးတော့လဲအယူတစ်ပိုင်းလို့ဖြစ်နေရပါရှင်အဲ့တော့
သူမကရေဦးမြို့နယ်နဲ့15မိုင်ကွာမှာရှိတဲ့ရေမြက်ရွာမှာနေထိုင်သူပါအိမ်ကြီးကသူမနဲ့ကလေးတွေအိမ်မှာနေနေစဉ်အရက်လေးမျက်နာကလေရင်တွေဝဲလာပြီးလေရင်ပေါ်ကပြစ်ခတ်တာကြုံလိုက်ရပါတယ
်။သုံးနှစ်ကလေးအရွယ်နှစ်နှစ်ကလေးအရွယ်လေးတွေပြစ်ပြီးတော့မိဘတွေကတပန်းရိတ်သွားနေကြတာဆိုလိုက်တော့အဲ့တော့အဲ့ဒီအရွယ်ကလေးတွေကနေ68နှစ်အောင်ကလေးတွေအကုန်လုံးကျမတို့90လောက်အတူကြီးနေရတယ်အရှိအယွာထီအောင်ပြေးရတော့တမန်ရောက်တော့မရှိ၃နာရီခွင်းလောက်ကြာအောင်လို့သူတို့ပြစ်ခတ်နေလိုက်တော့အဲတော့မှောက်ရှင်းပြေးရှင်းထူလိုက်တော့တော်တော်နဲ့မရောက်နိုင်ဘူးပေါ့၃နာရီခွင်းလောက်ကြာအောင်ပြေးရပါလေ
။ဘာကြောင့်ပြစ်ခတ်တယ်ဆိုတာကိုအဲ့ဒီအချိန်ကရွာသားအများစုကမသိကြပဲနောက်မှသူတို့သိလိုက်ရတာကရွာထဲမှာ PDF တွေအစည်းအဝေးလုပ်မယ်လို့တင်ရတာကြောင့် စစ်တပ်ကအခုလိုပြစ်ခတ်တာလို့ဆိုပါတယ်သူတို့ရာကိုစစ်သားတွေကကုန်းကြောင်းနဲ့လာတာမဟုတ်ဘဲလေယာဉ်တွေနဲ့ပြစ်ခတ်ပြီးလေယာဉ်မော်ကပဲစင်းသက်လာကရွာကိုဝိုင်းလာခဲ့တာလို့ဆိုပါတယ်သူမတို့ရွာမှာအရင်ကစစ်ကောင်စီတပ်စခန်းတွေလာချခဲ့ပူတာရှိပြီးတော့နှစ်ကြိမ်လောက်စစ်ပေးရှောင်မှုရဲ့လို့ဆိုပါတယ်
တောင်ရလုံငန်းနဲ့အသက်မွေးတဲ့ကြေးရွာဖြစ်တာကြောင့်အိမ်ကအများစုကတောသွားနေကြပြီးကလေးငယ်တွေနဲ့တောင်ရမသွားနိုင်တဲ့အသက်ကြီးတဲ့သူအများစုကျန်ရစ်ခဲ့ပါတယ်အဲဒီလိုထွက်ပြေးချိန်မှာသူမနဲ့အတူအကိုဝန်းခွဲဖြစ်သူအသက်60ကျော်အဖိုးကိုလည်းပါဝင်ခဲ့ပြီးအကိုဖြစ်သူဟာကြီးစံထိမှန်ပြီးလမ်းခုလက်မှာပဲတေဆုံးသွားခဲ့ရပါတယ်သူကတော့ရင်ဘက်ကိုမှန်လိုက်တာမှန်လိုက်တော့အဲ့ဒီမှာတ
ဒီကလေးတွေနဲ့ကြီးရဆိုလိုက်တော့ဆိုအဲ့တော့လူကိုလည်းပြစ်ထားရရတော့ပေါ့ဒီကလေးတွေနဲ့မဲကျမတို့ကပြေးလိုက်ရတော့ဆွတ်ပြီးတော့လဲအင်းဒီကပြေးရင်တနတ်မှန်သူနဲ့ရွာထဲမှာပိတ်ပြီးလို့စစ်သားတွေနဲ့တွေ့ပြီးအသက်ခံရသူစုစုပေါင်း
ကျွန်တော်တို့အမှန်တကယ်ရွာကိုတော်တော်နဲ့ပြန်ပြီးတော့တိုက်ရဲမှာမဟုတ်လည်းဆိုတော့ဒီကိုကိုရောက်နေတဲ့ဒေသကြီးကြီးပေါ့သူကိုကြီးနဲ့လောင်လေးတဲ့ကြီးကြောက်သွားတာပေါ့နော်။နောက်ကျင်ဒီလိုကြီးထပ်ပြန်မှာကြောက်သွားဖြစ်တယ်အတွက်အခုကတော့မဝင်ရဲဘူးပြန်မှာ။တွားတော့နေရတော့မှဒီလိုပဲဒီအခုရောက်ကိုရောက်နေတဲ့ဒေသကြီးကြီးပေါ့သူကိုကြီးနဲ့လောင်လေးတဲ့ကြီးကြီးက
ကျွန်တော်တို့အမှန်တကယ်ရွာကိုတော်တော်နဲ့ပြန်ပြီးတော့တိုက်ရဲမှာမဟုတ်လည်းကြည့်ကျွန်တော်တို့အဲဒါဆောင်းဝင်နေရတော့နည်းနည်းတော့တော်တော်လေးကိုခရီးမယ်လို့ထင်နေပြ။နေအိမ်မရှိခံရပြီးပြန်ပြန်ရှိတော့တဲ့ဒေသခံတွေကတောထဲမှာနေနေသလိုတခြားဆွေမျိုးသားချင်းတွေနဲ့ဖုန်ကြီးကြောင်းတွေမှာလည်းနေထိုင်နေကြပါတယ်။မြောင်းအပါအဝင်စကိုင်းတိုင်းကမြို့နယ်15ခုထက်မနည်းမှာစစ်ကောင်စီနဲ့ PDF တို့ကြားတိုက်ပွဲတွေပြင်းထန်လို့ရှိပြီးအဲ့ဒီနေရာတွေမှာလေရင်သုံးတိုက်ခိုက်တာတွေရှိပါတယ်။ စကိုင်းတိုင်းတွင်းမှာဒီဇင်ဘာလတလအတွင်းနေအိမ်350လောက်မိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေရှိကရတဲ့အချက်လက်အရသိရပါတယ်။အန်ယူဂျီရဲ့ကာကွယ်ရေးဝန်ကြီးဌာနကတော့ဒီဇင်ဘာတလအတွင်းတနင်္ဂနွေနေ့နဲ့အိမ်အလုံးကြီး900ခန့်မိရှုဖြစ်စည်းခံရတယ်လို့ထုတ်ပြန်ထားပါတယ်။နေအိမ်တွေမိရှုဖြစ်စည်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူ
ဘိုးချုပ်စော်မင်းထွန်းကိုတို့တန်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ကိုထက်နိုင်အောင်ကတော့လေတက်ကတက်ကြည်တူဖြစ်ပြီးတော့အာနာရှင်ဆန့်ကျင်တဲ့စီဒီယံဖလှယ်ရှားမှုမှာပါဝင်လာခဲ့တဲ့သူပါ။စီဒီယံနဲ့ပြည်သူနဲ့တသားရဲ့ရှိရဲဆိုတော့သူမသိစိတ်မှာတော့ဒါတွဲပြီးမြင်တာပေါ့နော်။အဲ့လိုမြင်လို့ပဲဒါပြည်ရောကိုထောက်ပံ့တာပြည်သူကထောက်ပံ့နေတော့ပြည်သူရဲ့ လင်မျိုးဝင်နေရယ်ဟိုသူတို့ရှင်သန်မှုအတွက်ဘသူတွေဘာဖြစ်ဖြစ်အကုန်လုံးမယ်ဆိုတဲ့ပုံစံမျိုးနဲ့လောက်တာပေါ့ဟိုပြီးတော့ဟိုတက်ထဲမှာကြတော့လည်းတက်လိုင်းကန်းနေရာကြတော့ဟိုစက်သားရှိပြီဆိုတက်လိုင်းကန်းနေရာအဆင်ပြေပြရဗျာဟိုကျွန်တော်ကြည်သူတွေလို့အင်တလုံးဆောက်ဖို့အတွက်ဘလောက်အပင်ပန်းခံပြီးတော့အချိန်ငွေနဲ့ဘလောက်အချိန်ကြီးဆုံးရှုံးငွေအကုန်ခံပြီးတော့တည်ဆောက်ခဲ့ရတယ်ဆိုတာမျိုးကသူတို့မလုပ်ခဲ့ဘူး
လေရင်မောင်းသူနေနဲ့သူပြရမယ့်ပြမှတ်ကိုကောင်းကောင်းမြင်နေရပြီးလူနေအိမ်ဟုတ်မဟုတ်တောရဲကစကန်ဟုတ်မဟုတ်ကိုတေချာစွာသိရှိနိုင်ရကြောင်းအခုလိုပြစ်တာတွေကတိတိကြီးနဲ့ပြစ်တာမျိုးတွေဖြစ်တယ်လို့ဖြည့်ဆွတ်ပြောကြားထားပါတယ်။လက်နက်မဲ့ပြည်သူတွေကိုပြစ်တတ်တာဟာလူအခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပြီးတော့ဒီလိုရက်ကိုစစ်တပ်ကစစ်အာဏာစတင်ကလေးကလှုပ်လာတာဖြစ်ပါတယ်။အရာတော်မျိုးနဲ့ကဲပါရွာကဒေါ်ပိုကတော့တိုက်ခိုက်မှုမှာအသက်ရှင်ကျန်ရင်းခဲ့သူဖြစ်ပါတယ်။နေအိမ်မီးလောင်သွားတဲ့အတွက်တိုးထဲမှာပဲနေနေရကနေအခုရွာရဲ့မီးလောင်ပြင်ထဲမှာမလောင်မဲကျန်နေခဲ့တဲ့နွားစာတဲထဲမှာနေနေရပါတယ်။ဒေါ်ပိုကသူ့မမနေအိမ်စပတိုက်နွားစာတဲလှဲကအစအကုန်လုံးမီးလောင်ကျွမ်းသွားတဲ့အတွက်ကုန်းကောက်စရာမရှိအောင်ဖြစ်သွားပြီလို့ဆိုပါတယ်။အိမ
်မေရာလူရှိစဉ်ကတော့လို့မဟုတ်ဘူးပေါ့နော်။ကိုပစ္စည်းရှိစဉ်ကအစတရရာအိုကေတကယ်ဟာစကိုငူစဉ်တော်စဉ်ရဖြစ်သွားပြီအနေရတယ်အကိုငူချွတ်တတ်နေရတယ်ဘဝရကတဒုက္ခရောက်တယ်နွားစားကြရာတိကူမရှိဘူးပို့မှာခုရင်းရင်းကစမီးလောင်နေဆိုတော့ရင်းစီအထက်ခဲရှင်းလာအောင်ဒီအမတို့ကချက်နေအောင်အဆက်တရားစမီးလောင်နေ
ဒီလိုကလည်းအိမ်ကိုက်တရားလေးမျိုးရဲ့ဥပါဒ်ဆောက်သွားပြီးတော့အမတို့မှအခုလိုပြရမလဲပြင်းစင်ခြင်းရရှိသေးဘောပြင်းစင်ရမယ်ဆိုရင်တောင်ဝီကြီးအခက်ခဲရတဲ့ရှိနေရတယ်တောင်ရလုပ်ငန်းလုပ်ကင်နေကြတဲ့သူတို့ခြေရွာဟာအခုချိန်ကစပားရိတ်သိမ်းချိန်ဖြစ်ပါတယ်ဒါပေမဲ့အများစုကရွာတွေကိုပြန်မဝင်ရတာကြောင့်တောင်ရလုပ်ငန်းတွေလည်းရက်တက်နေရတယ်လို့ပြောပါတယ်ဒီလိုတောင်တွေလည်းမားတွေပါလား
ဟိုရဲ့ရှမ်းနေဆိုတာမရှိဘူးလေစားလို့ရုံနဲ့စားလို့မှာကမှကျွန်တော်တို့မှာအကျွေးတွေကနည်းနည်းတင်းနေတာတောင်တွေမှာဘယ်လောက်ပဲပြင်းပြင်းစင်စင်နဲ့လုပ်လို့အကျွေးတင်နေတာပဲဒီမှာရေသိမ်းရောက်လာပြီဒီမှာအခုလိုမျိုးခက်ခဲလို့ဖြစ်နေတယ်အဲ့တော့အကျွေးစားဖို့ပတ်စံမရှိအောင်စားဖို့မရှိအောင်အဲ့တော့နောက်တစ်ခါပြန်ပြီးရင်းနေဖို့ပတ်စံမရှိအောင်ဒီအကျွေးတွေထဲမှာတန်ရလဲပြီးကျွန်တော်တို့မှာ တိမီကဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လုံခြုံရေးချင်တွေကြောင့်စစ်ပေးဆောင်ပြင်းနေရသူ 3,200 ကျော်ရှိနေပြီလို့ဆိုပါတယ်။ပြန်ကြအိမ်ရှိတော့ပေမဲ့ဒေသခံရွာသူရွာသားတွေဟာရွာကိုပြန်ကျင်နေကြပြီးတောင်ရံလုပ်ငန်းတွေပြန်လုပ်ချင်တာကြောင့်အ мян ဆုံးအေးချမ်းမှုမျှော်လင့်လို့နေပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုကြားဆင်ခဲ့ကြရလို့ရှင်နမေလိုဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နမေတွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အပတ်စဉ်အတန်းလှည့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့စနေကလေးနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ချားဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအကြီးကြီးရှိပါတယ်ရှင
်။တရရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့တင်းကနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American တရ2022ခုနှစ်ဇန်နဝါရီလ23ရက်ချင်းင်းကနွေနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ30နဲ့လိုင်းတိုမီတာ49တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြန်ကမ္ဘာအစီအစဉ်ကိုနားဆင်ရပါမယ်ဒီနောက်မှာတော့
ဒီကတော့သူတို့ကြောက်လာဟိုဒီကျောင်းအမေရေပေါ့နော်လေရေလေနဲ့ပုံမှန်ကျဲမှာသူတို့ကြောက်ပြီးတော့မှပူထဲမှာတော့တွန်းနေတယ်ဒီကတော့ညပိုင်းပေါ့နော
်တပတ်အတွင်းမြန်မာသတင်းများစုစည်းချက်နဲ့ကမ္ဘာသတင်းများစုစည်းချက်မှာနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့2021ခုနှစ်ကနေ2020အထိအုတ်ချုံမှုအကြောင်းတွေကိုပြန်လည်သုံးသပ်ပြင်ပြထားပါတယ်ဥတည်မောင်တန်းကမင်းမြတ်ထားပြီးတန်တိအုတ်ချုံမှုအဖွဲ့ကိုတီထောင်သူလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ဥခိုင်ဝင်းကဆွေးနွေးသုံးသပ်ထားပါတယ
်ဒီမိုကရေစီတိုင်းပြည်တည်မှာဒီမိုကရေစီကြတဲ့တာဝန်ခံမှုသဘောရှိပါတယ်အားတော့ဗာလဲဆိုရင်မက်ဆန္ဒရှင်တွေရဲ့လူလားချက်တွေလက်တွေ့ဖြစ်ပေါ်လာအောင်အကောင့်ထဲပေါ်ပြရတာတဲ့သဘောပါပဲပေါ်ပြမပြကိုလည်းထိန်းချောင်းကြည့်ရှုရပါတယ်ဘယ်လောက်ထိဖြစ်လာမလားဆိုတာကိုလည်းတိုင်းတာကြည့်ရှုရပါတယ်အဲပြည်တော်စုအစ်မနိုင်ငံရေးလူလားချက်တွေအဓိကကျသလိုတိုင်းဒေသကြီးနဲ့ပြည်နယ်အစ်မမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒေသခံပြည်သူတွေကသူတို့ရဲ့နေရှင်ပေါ်မှာဖြစ်ပေါ်စေချင်တာဒီဆန္ဒတွေကအဓိကကျပါတယ်အဲ့ဒီပြည်သူလူလာချက်တွေအတိုင်းဆောင်ရွက်ကြတဲ့အခါမှာစီမံချက်တွေရေးဆွဲကောက်တယ်ပေါ်တက်ကြပါတယ်။
2017年，我们是加的，不是不包包，好像来说咯，就是你都表达那，就比如你说，就是你都表达那，就比如你说，加的，当我们看不到包包，所以呢，就拿路没加的，别拿明白的，嗯，大家不如，2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是我们没好，那比，就拿路，那2017年我们是加的，不是
ကိုတော့မရောက်သေးပါဘူး။ဒါပွင့်နဲ့အစ်စ်လို့ပဲပြောရမှာပါ။နော်အင်္ဂလိပ်လိုတော့ liberalization ကာလလို့ဒါဒီလိုပြောရမှာပါ။နော်။သို့တော့လေဒီဘက်မှာတော့ကျွန်တော်တို့က2011ကနေ2021ခုစနစ်တာအဲ့ဒီကာလကိုပြောခဲ့တဲ့ဒီမိုကရေစီတာဝန်ခံမှုတောင်းပန်လေးပြန်ပြီးကြည့်ကြပါလေ။အဲဒီနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ Sandy Governance Institute မြန်မာလိုတော့ကျွန်တော်တို့သန္တိအုပ်ချုပ်မှုအဖွဲ့ရဲ့ထူထောင်သူလည်းဖြစ် CEO လည်းဖြစ်တဲ့အလုံးစုံအရာရှိဆုံးတွေဖြစ်တဲ့နော်ဆရာဦးခိုင်ဝင်ဖြစ်ပါတယ်ဆိုတော့ပထမဆုံးဆရာဦးခိုင်ဝင်ကိုကျွန်တော်မေးကြည့်ချင်ပါတယ်ခင်ဗျဆရာဦးခိုင်ဝင်ခင်ဗျဒီမိုကရေစီရဲ့တာဝန်ခံမှုသဘောအရစီမံချက်တွေရေးဆွဲကောက်တဲ့ policy စနစ်ကိုဆက်ဆက်ပြီးကြည့်မယ်ဆိုလို့ရှိရင်2011ကနေ2021အချိန်လေးကိုအကြမ်းပြင်းပေါ့နော်ကျွန်တော်ဘယ်လိုများပြောနိုင်ပါလဲခင်ဗ
ျစီမံခန့်ခွဲမှုမှာတော်တော်လေးပြောင်းလဲလာတယ်လို့တုံးတက်လို့တော့ရပါတယ်ပိုင်းတစ်ပိုင်းရှိတယ်ပေါ့နော်ပထမ5နှစ်ရဲ့ဒုတိယ5နှစ်ကပေါ့အဲဒီမှာဘာတွေထူးခြားလာလဲဆိုတော့ကျွန်တော်တို့သမရဦးသိန်းစိန်လက်ထက်မှာလေ SEC law ပေါ့ investment law လို့ဆိုပြီးတော့အဲ့ဒါတွေပြတ်တန်းနေတယ်ဒါတွေကစီမံကိန်းနဲ့လေဆိုင်နေပေါ့နော်တမိုင်းတစ်လျှောက်ပေါ့နော်ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့1962ခုနှစ်ကနေစလို့2010နာဝတ္တနာဖာလက်ထက်ပြီးတော့ဒီစီမံကိန်းတွေအကောင့်ထဲဖုံမှုမှာတော့အင်မတန်မှဒီဟိုဟာပြဿနာတွေရှိတယ်အများဆုံးပေါ့နော်တွေ့ရတဲ့ဟာတန်တာလေးပါလေခေါ်လေးစနစ်မျိုးကကျွန်တော်တို့မရှိဘူးပေါ့နော်မရှိတော့ဘူးပေါ့တစ်ဖက်ကပဲလာပြီးတော့ကန်လန့်နေဒီဒီကွန်ပျူတာရင်းနှီးမြှုပ်နှံခြင်းတဲ့လူကလေကျွန်တော်တို့ကန်လန့်နေတူဒီမို့လေအပြိုင်ပေါ့ competitive tender process ကိုမသွားဘဲနဲ့လက်ဝါးချင်းရိုက်ကြတယ်သူအလုံးဝတတ်မှတ်ကြတယ်ဒါကြောင့်လည်းပြဿနာတွေများစွာရှိတယ်ကျွန်တော်တို့ဒီကမ္ဘာပိုင်ရဲ့ public expenditure review လို့နော်အဲ့ထက်မှပြန်သုံးသပ်ထားတာကျွန်တော်တို့နိုင်ငံကစီမံကိန်းကြီးတွေဟာအချိန်နဲ့ပုံကြတယ်ကုန်ကြမ်းစိတ်တွေကလည်းပုံများတယ် cost overrun လည်းဖြစ်တယ်ကျွန်တော်တို့ time delay တွေလည်းဖြစ်တယ်နှစ်ပေါင်းများစွာကြာနေတာတွေကိုကျွန်တော်တို့ဒါတွေ့ရှိထားရတယ်ပေါ့နော်ဒါအဲ့ဒါကနေပြီးတော့ကျွန်တော်တို့ဒီဘက်မှာတော့ငါပြောတဲ့ပုဂ္ဂလိကဟိုပါကျွန်တော်တို့ဒါရင်းနှီးမြှုပ်နှံမှုအထူးသဖြင့်တော့ဒီ infrastructure အခြေခံအဆောက်အုံတွေနော်ပုဂ္ဂလိကရဲ့ရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ရမယ်ဆိုပြီးတော့ဒါကြောင့်လည်း SEC law လို့ foreign investment law လို့ကျွန်တော်တို့ပြန်လည်ခဲ့တယ်နော်သို့တော်ညာလည်းပဲ2016အထိပို့တော့ဒီဘူရာအဖြစ်တော့ကျွန်တော်တို့ရှိမှာအထူးသဖြင့် private ပုဂ္ဂလိကယင်းညှို့နှံမှုအတွက်ကိုเนาะကျွန်တော်တို့မှာခိုင်မာတဲ့စီမံစည်းကမ်းတွေမရှိဘူးလို့ပြောနေပေါ့ NLD ဆိုတာလက်ထက်မှာတော့2018မှာတော့စပြီးတော့ကျွန်တော်တို့ MSDP ဆိုတာမြန်မာ Sustainable Development Plan ဆိုတာထွက်လာတယ်အဲ့ဒီဟာနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ project bank notification ဆိုပြီးတော့ကျွန်တော်တို့ဒီအားလုံးပေါ့เนาะစီမံကိန်းတွေကိုစနစ်တကျအကောင့်ထဲပို့ဖို့ policy ရောဒီဒီပေါ်ဒီမူဝါဒဆိုင်ရာရောဥပဒေဆိုင်ရာရောတော့လုံထုံးလုံနည်းတွေရောပြောင်းလဲဖို့အတွက်ကိုသမရရဲ့အမိန့်ဆိုပြီးသမရရုံးကနေပြီးတော့ထုတ်ခဲ့တာရှိတယ်ပေါ့နော်အဲ့ဒါနိုင်ငံတကာ OECD ရောဘောင်းနဲ့နိုင်ငံချင်းကြည့်ရင်တော့ပြည့်ပြည့်စုံနေလို့မခေါ်နိုင်တော့လဲပဲအဆင့်တစ်ဆင့်တော့ကျွန်တော်တို့ဒါဟိုဟာရောက်လာခဲ့တယ်စနစ်တကျအကောင့်ထဲပို့ဖို့ကျွန်တော်တို့ရောက်လာကြတယ် capacity ရောသက်ဆိုင်ရာဝန်ကြီးဌာနတွေမှာရောဒီနေပြည်တော်မှာဖွဲ့စည်းခဲ့တဲ့ PPP ဘိုးဌာနတို့အဲ့ဒီအတွက်မှာတော့ဒီစွမ်းဆောင်ရည်တော့နော် capacity အနေနဲ့ရောလိုအပ်ချက်တွေတော့ရှိသေးတယ်ပေါ့ဒါကကျွန်တော်ပြောနေတာလေဟာပေါ့
ဆိုတော့ကျွန်တော်တို့စီမံချက်တွေကိုစနစ်ကျရေးဆွဲတဲ့နေရာမှာတူတက်တဲ့နိုင်ငံတွေကအကောင်ဆုံးလုပ်ပုံပိုင်ပုံတွေကိုလိမ့်လာတိုင်နာကြတာကိုတွေ့ရပါတယ်အာရှကမလေးရှားနိုင်ငံဆိုလို့ရှိရင်ကျွန်တော်တို့1989နှစ်အစောပိုင်းကာလတွေတဲကအဲ့ဒီလိုလုပ်ပုံပိုင်ပုံတွေနဲ့လုပ်တာကိုတွေ့ရတယ်ကျွန်တော်လက်တင်အမေရိကဆိုလို့ရှိရင်လည်းဒါချီလီလိုပါလို့ဆိုလို့ရှိရင်1989တည်းကစပြီးဒီလိုလုံလာတာတွေ့ရတယ်ပေါ့နော်ဒီလူလူလူရဲ့လူလားချက်တွေကိုထက်သွင်းစဉ်းစားတဲ့အခါမှာအဲ့ဒီလိုတိုးတက်သွားတဲ့နိုင်ငံတွေလုပ်ပုံကံပုံနဲ့မြန်မာနိုင်ငံရဲ့လုပ်ပုံကံပုံဘလို့ပွာချပါတယ်ခင်ဗ
ျဒီမိုကရေစီရောကုန်ထုတ်စီမံမှုရောနှစ်ခုစလုံးပြည့်စုံတဲ့အ တော်တော်နိုင်ငံသူတို့ပြန်အောင်ကွန်ပျူတာတက်ပြီးနိုင်ငံတွေပေါ့သူတို့ကတာဝန်ခံမှုတာဝန်ယူမှုပေါ့အဓိကတော့ပွင့်လင်းမြင့်သာမှုဒီမိုကရက်တစ်နော်ဒီမိုကရေစီစံနှုန်းနေတယ်သူတို့ကိုက်အောင်လို့အကောင့်ထဲပေါ်ရတယ်သူတို့မှနောက်တစ်ခုကတော့ဒီစီမံကိန်းတွေကိုစီမံခန့်ခွဲနိုင်တယ်ဆွမ်းဆောင်ရတယ်ကောင်းတယ်ပေါ့နော်ကောင်းတော့ဒီလိုသူတို့ချမှတ်ထားတဲ့စီမံစည်းကမ်းတွေကျွန်တော်တို့ဒီဟိုတွေရှိတယ
်ဒီကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဆိုလဲပြဋ္ဌာန်းသတ်မှတ်ချက်တဲ့မူပေါင်းတွေရှိတယ်ပေါ့နော
်မူပေါင်းတွေပေါ့မူပေါင်းတွေပေါ့နော်အဲ့လိုပဲကျွန်တော်တို့ ASEAN မှာလည်း ASEAN နော် PPP principle ဆိုအဲ့လားတွေချထားတယ်ဆက်ဆက်လို့ပြောရမယ်ဆိုရင်နေပြည်တော်မှာပဲလက်ခံကျင့်သုံးဖို့ကျွန်တော်တို့ဒီဟာတွေကိုလုပ်ဖို့ ASEAN အစည်းအဝေးမှာသဘောတူခဲ့တယ်ပေါ့2014မှာပေါ့နော်အဲ့လိုမျိုးကျွန်တော်တို့သတ်မှတ်ထားတဲ့ဟာတွေတော့ရှိတယ်ပေါ့အဲ့တော့ဘာပေါ်သွားလဲဆိုရင်တော့ခုနကကျွန်တော်တို့ပြောသလိုပေါ့နော်တာဝန်ယူမှုတာဝန်ခံမှုလုံးဝမလိုတဲ့စနစ်ဆိုရင်တော့အလုပ်ချိန်အားလုံးလုပ်တာပေါ့ဒါမျိုးတွေဖြစ်သွားရင်တော့ planning အရင်ကောင်းမှုလိုတယ်တွက်ချက်ထားပြီးကောင်းမှုလိုတယ်ဒါကြောင့်လည်း infrastructure governance အရေးကြီးတယ်ဆိုပြီးတော့ဒီပညာရှင်တွေကသုံးသပ်ကြပြီပေါ့နော်ဒီစီမံကိန်းကြီးတွေနဲ့
ဟုတ်ကဲ့ဆရာခုနပြောတဲ့ဒီ infrastructure လို့ပြောတဲ့အခြေခံဆောက်အုံစီမံချက်တွေအပါအဝင်ပေါ့နော်အဲဒီလို account ဖော်တဲ့အခါမှာ bureaucracy ရဲ့အခန်းကဏ္ဍဘယ်လိုရှိပါလဲတို့ရဲ့လုပ်ပုံကံကိုဘလောက်ကြီးအရေးကြီးပ
ါဘူရိုကရေစီဆိုတာရောကျွန်တော်တို့ကမူဝါဒကိုအကောင့်ထဲပေါ်ပေးရတယ်ပေါ့နော်တို့ရဲ့ဆွမ်းဆောင်ရတယ်အင်မတန်အရေးကြီးတယ်တို့ကိုလည်းကျွန်တော်တို့ကလုပ်ပိုင်ခွင့်အာဏာတွေလည်းတခြားပေးဖို့တော့လိုတယ်ပေါ့နော်မူပေါင်းချပြီးတော့ခုနကလို့ပေါ့နော်ကျွန်တော်တို့အရင်တော့လို့အပေါ်ကနေပြီးတော့ decision အားလည်းအပေါ်ကနေဆုံးဖြတ်တာလို့ဒီဟာကိုဘယ်မှာပြန်ပြီးတော့မမင်းနဲ့နော်ဒါဆိုင်ထိုးပေးလိုက်ဆိုလို့ရှိရင်တော့အဲ့ဒါမျိုးကတော့ဒါမျိုးကလို့ကျွန်တော်တို့အလုပ်မဖြစ်ဘူး။ဒါကြောင့်ဒီစီမံကိန်းကြီးတွေကဒါ governance ကျွန်တော်တို့ဒီနော်ဘယ်စီမံအုပ်ချုပ်စီမံမှုကောင်းတာမကောင်းတာကိုလည်းကျွန်တော်တို့ဖော်ပြနေပေါ့နော်။ bureaucracy ရဲ့ခန်းကဏ္ဍကအများကြီးသူကလိုတယ်။သူကဘာလုပ်ပေးရမှာလဲဆိုတော့ခုနကျွန်တော်တို့ MSTP ထဲမှာလိုပဲပေါ့။အပေါ်ကနေပြီးတော့ MSTP ရဲ့နော်ဒီမြန်မာနိုင်ငံရဲ့ဒီစင်စက်မပြတ်ပုံမျိုးတုတ်တက်မှုအစီအစဉ်ကချမှတ်ထားတဲ့ပန်းတိုင်တွေနဲ့ကိုက်ညီတဲ့ကံပန်းတိုင်တွေကိုအထောက်ပံ့ဖြစ်မဲ့စီမံကိန်းတွေဝယ်သွားလို့အောင်အစင်ဖြူတော်စီမံကိန်းမျိုးတွေဘလို့အောင်ဒီမိုကရေစီစနစ်မှာတော့အပေါ်ကနေပြီးတော့လွတ်တော်เนาะအစိုးရကိုကျွန်တော်တို့ဟိုဟာလုပ်မယ်တာဝန်ယူမှုတာဝန်ခံမှုလုပ်ပြီးမယ်လွတ်တော်ဆိုတာရှိတယ်အရက်ဖက်ဖွဲ့စည်းတွေကိုဆိုတာရှိတယ်ဒါတွေကလည်းကျွန်တော်တို့ထိန်းချုပ်မယ်ဒီဘယူရိုကရေစီရန်တရားမှာလုပ်နေတဲ့ဝန်ထမ်းတွေကလည်းစနစ်စကျကျွန်တော်တို့အကောင့်ထဲပို့ပြီးဖို့เนาะအစီအစဉ်တွေဆွဲပြီးဖို့လိုပါတယ
်ဟုတ်ဟိုနောက်ဆုံးမင်းကပါဆရာဒီအာနာရှင်စနစ်နဲ့အာနာရှင်ဒီဗိုင်းစ်ဖလစ်အောက်ဒီပါဆိုလို့ရှိရင်အာနာရှင်ရဲ့အလို့ကြောင့်လုပ်ရတဲ့အတွေ့အကြုံမလို့ဒါဘယူရိုကရေစီကအကောင့်တွေဖော်တဲ့သူတွေခက်ခဲမယ်ဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့ကျွန်တော်တောင်ကိုရီးယားကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘိုဂျုံကြီးပတ်ချုံဟီလက်ထက်နောက်သူ့ဆက်ခံတဲ့ချန်နူဝါလက်ထက်ဒီမှာလည်းပေါင်းပြောင်းတချို့ဆောင်ရွက်နေခဲ့တယ်။ချီလီမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့တဲ့ဘရာဇီးဆိုလို့ရှိရင်လည်းသူတို့တက်သွားတာတွေ့ရတယ်ပေါ့နော်။ဆိုတော့တစ်ဖက်မှာလည်းအခုလိုမေးဖို့မျိုးကိုကျွန်တော်မေးလိုက်တာကဒါမေးတဲ့သူအတွက်ကောဖြေတဲ့သူအတွက်ကောလက်ရှိမြန်မာနိုင်ငံရဲ့အဖိနှိပ်ခံရတဲ့ဆက်ဆက်အခြေအနေတွေမှာဆိုလို့ရှိရင်အင်မတန်အန္တရာယ်ကြီးပါတယ်ကျွန်တော်တို့ကဆရာနာရှင်စနစ်အောင်မှာအလုပ်ဖြစ်ရေးကိုပြောနေသလားလို့လည်းထင်မြင်စရာအကြောင်းရှိပါတယ်နော်ဆိုတော့ဒီလိုလည်းအန္တရာယ်ရှိပါတယ်ဆိုတော့ဒီအခြေအနေတွေမှာစီမံချက်တွေနဲ့ပတ်သက်ပြီးကျောက်ကလည်းဘလို့များအကြံပြုချင်ပါတယ်
။ခုကတော့မြင်လာတော့ခုကဒီစီမံကိန်းဆိုင်ရာပေါ့။ risk တွေကတော့ဆိုးရှုံးနိုင်တဲ့အန္တရာယ်ရောအရန်ကိုပြင်သွားပြီ။မြင့်သွားတဲ့အတွက်ဒီတူးချင်းပေါ့ယင်းနည်းနံသူတွေအနေနဲ့ကဝင်ရဲဖို့ကတော့တော်တော်ခက်သွားပြီ။ဝင်လာမယ်ဆိုရင်လည်းအရင်ခက်ကလိုပဲဖြစ်ဖို့များတာတော့မြန်မြန်ပြန်ပြီးအရင်ချိန်တိုင်းနဲ့သူပြီးမှလည်းသူတို့ထိန်းချုပ်လို့ရတယ်ဟုတ်ကဲ့ဘူးပေါ့ကျွန်တော်တို့ဒီ total လို့ pipeline မျိုးတွေရေနံတော့ရေနံပေါ့နော်ဒီ time ကိုရောင်းနေရေနံစီမံကိန်းစီမံကိန်းတွေရွှေတို့ကျွန်တော်တို့ဒီဟိုဇောတိကလို့ဟာမျိုးတွေပဲပို့ပြီးတော့ဝင်လာဖို့များပြီးတော့ဆိုတော့အဲ့ဒါကတော့ကျွန်တော်ထင်တယ်တော်တော်လေးကျွန်တော်မတူဘူးပေါ့နော်ခုနပြောတဲ့တောင်ကိုရီးယားတို့တရုတ်ပြည်တို့ကဘလို့ပဲဖြစ်ဖြစ်တည်ငြိမ်တဲ့နိုင်ငံကြီးစနစ်တော်ရှိနေတယ်ပေါ့တည်ငြိမ်မှုရှိနေတယ်ဆိုတော့နော်ဒီအဲ့ဒီအချိန်မှာသူတို့ကဦးစားပေးပြီးဖွံ့ဖြိုးတိုးတက်မှုကိုဦးစားပေးပြီးလုပ်သွားနိုင်တာဖြစ်တယ်
။ဒီပြောလို့ရှိရင်တော့ နိုင်ငံရေးတည်ငြိမ်မှုနိုင်ငံရေးအကျတဲ့ဟူဖြစ်ရှင်းနိုင်မှုကအုပ်ချုပ်မှုထဲပို့ပြီးတော့အဓိကကျတယ်လို့
အဓိကကျတယ်ဘုနော်သူတို့ဒါကိုအမခံချက်ပေးနိုင်မှာကိုတကယ်တမ်းပြည်သူလူထုအကျိုးရှိမဲ့စီမံကိန်းတွေရောက်ရှိလာမှာပေါ့နော်ဘာလို့လဲဆိုတော့ဒါတူးချင်းအနေနဲ့ကသူတို့ကသူတို့ရဲ့ပုဂ္ဂလိကအနေနဲ့ရောအရှုံးမြတ်ကိုတွက်မှာပဲရှုံးနိုင်တယ်သူတို့ကဒါရေရှည်လေးနှစ်ပေါင်း20 30ကျားမှာတော့ပို့ပြီးတော့နော်သူတို့ရဲ့အကျိုးမြတ်တွေအပြည့်အဝသူတို့ရမှာအဲ့ကြားထဲမှာမတိကြမရာမှုတွေများပြီဆိုရင်အစရေကနိုင်ငံရေးစနစ်ကနိုင်ငံမတည်ငြိမ်မှုတွေများနေပြီဆိုတော့သူတို့ကတည်ဆောက်မှုကိုမပြီးနိုင်ဘူးကဖြစ်နေဘလို့မှသူကမရနိုင်တော့ဘူးပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးရဆရာ
ဟုတ်ပါဘူ
းအခုဆွေးနွေးကြကြခဲ့တာကတော့ Sati Governance Institute ကျွန်တော်တို့အဖြစ်ဆိုလို့ရှိရင်တော့တန်တီအုပ်ချုပ်မှုအဖွဲ့ကတည်ထောင်သူ CEO ဦးခိုင်ဝင်းဖြစ်ပါတယ်ကျွန်တော်သဘောတမ်းပါ
တန်ရဲ့ဒီမိုကရေစီလွတ်ခွင့်ရည်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြပေးပါမယ်
။စစ်သက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကဘာထိုးစစ်ဆင်နေတာကြောင့်နေရာစုခွာထွက်ပြရသူနေစဉ်တိုးလာနေပါတယ်။ကြရားပြင်းနေမှာလဲနေစဉ်လိုတိုက်ပွဲဖြစ်နေပြီးတော့စစ်ကောင်စီကလေရင်နဲ့ပါပုံကျဲတက်ခိုက်နေတဲ့အတွက်စစ်ပြေဒုက္ခတွေရိစစ်ဆောင်စခန်းတွေမှာပါမနေရတော့ဘဲနဲ့တောတောင်ထဲကလိုင်းကလေးမှာခိုအောင်းနေကြပါတယ်။လွိုက်ကော်မြို့ဆောင်ရက်ကွက်တစ်ခုမှာစွေးနေတဲ့လက်နက်ကင်အဖွဲ့တွေကိုလေကြောင်းကနေပြစ်ခတ်တက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပေမဲ့လို့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းတုံမတုံးဆိုတာကိုတော့အတိအကျပြောမသွားပါဘူး။ရိုက်ကောဆစ်ဆောင်တို့ရဲ့အခြေအနေတွေကိုကုညီနေသူတူကအခုလိုပြောပါတယ်
။ဒီကတော့သူတို့ကြောက်လာဟိုလီချောင်းအမေရေဘောတော့လီရေလီနဲ့ဘုံကကျဲမှာသူတို့ကြောက်ပြီးတော့မှဘူထဲမှာတော့တွန်းနေတယ်။ဒီကတော့ညပိုင်းဘောတော့ညပိုင်းလုံးလုံးချုံချုံနေရခုသူတို့ဘူထဲမှာပဲတော့အဲ့ကြတာ
စစ်ကောင်စီကလီရင်နဲ့ဘုံကျဲတက်ခဲ့တာကြောင့်ရိုက်ကောတစ်မျိုးလုံးနေပါထွက်ပြေးနေရတာပါ။ဖရူဆိုမြို့နယ်အနောက်ဘက်ဆစ်ဆောင်စခန်းတစ်ခုကိုဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကတိုက်တရင်နဲ့ပုံချဲတက်ခဲ့လို့အပြစ်မဲ့ပရာဟိတအစိဝန်တန်း၃ဦးနဲ့ကလေးငယ်တို့အပါအဝင်ဆစ်ဆောင်ပြည်သူ၄ဦးတေဆုံးခဲ့ရတယ်လို့ကရင်နီပြည်နယ်အတိုင်းအမခံကောင်စီကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးဖက်ကကုံသွေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိန်ကြမှာလဲစစ်ကောင်စီတပ်နဲ့ချင်းပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတောက်လျှောက်ဖြစ်ပွားပြီးတော့ကုံစီစီစဉ်မှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသမှာခက်ခဲနဲ့ကြုံနေရတာပါ။ပဲခွေးတိုင်းတဲကစမ်းမြူရွာကိုလည်းဇန်နဝါရီလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ပြူစောထီအဖွဲ့တွေကမီးရှို့ဖျက်ဆီးသွားတဲ့အတွက်နေအိမ်တရားကျော်မိလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။
မနေ့ကနေ့လေသူတို့စင်ကြယ်နေလာဒီမှာစင်ကြယ်စင်းနေစင်းနေဒီဆိုဒီနေ့စတန်းနေနေစနေတဲ့ရောက်ကျွန်တော်လေကြီးမှရတာခင်ဗျကျွန်တော်ဖွဲ့ကိုချီချင်တက်လာခဲ့တာကတက်လာပြီးတော့ခါကြရင်သူတို့တွေကျွန်တော်တို့ရွာထဲကိုဟော်လေးလေးကြီးတွေနေလေဒါပြထူပြီးမှဝင်လာခဲ့တယ်ကြာအဲ့ဒါမှကျွန်တော်တို့ရွာသားတွေလင်းကြီးတဲ့နေကြလို့ကျွန်တော်ထူပြေးရတဲ့အချိန်မှာကျွန်တော်တို့ရွာနေမလမ်းမကမ်းမရောက်ရှိပြီးကျွန်တော်တို့ရွာထဲမှာမီးစတော့ပြီးအစလောက်ပြီး
စစ်ကောင်စီဖက်ကစီယုံနာလက်မခံလို့အခုလိုမီးရှို့ခံရလို့ဒေသခံတွေကယူဆပါတယ်အမတ်မထင်ဝင်ရောက်လာပြီးတော့မီးရှို့တာဖြစ်တဲ့အတွက်အသက်ဘေးကနေလွတ်အောင်ပြေးခဲ့ရတဲ့ခြေဝါသားတွေဟာဘေးလွရာတောတောင်တွေထဲမှာခိုးလုံနေရပြီးတော့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးတဲ့သူတွေကပြောပါတယ
်စစ်တပ်အာဏာသိမ်းပြီးခဲကမြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးအင်ဆုံးခွာထွက်ပြေးသူ2,000နီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်နေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသမှာအိုးအင်ဆုံးခွာထွက်ပြေးရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားအစီအတွက်38,000ကျော်ရှိလာပြီလို့ကုလသမဂ္ဂတွင်းမှူးချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရက်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကအရေးကြီးလိုအပ်တဲ့အကူအညီတွေပေးလို့ရတဲ့နေရာတွေမှာဆက်ပြီးပေးရနေချိန်မှာပဲလူသားချင်းစာနာမှုအကူအညီပေးရအတူဆောင်ရွက်နေတဲ့အဖွဲ့အများပြားကတော့ဘေးရန်နေရမလုံခြုံတာကြောင့်ဒီဇင်မာလာကသူတို့လုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအနေနဲ့ကင်းကင်းနဲ့အတားအဆီးမရှိသွားရောက်ပေးခွင့်ပြုဖို့ကုလသမဂ္ဂကထပ်ပြီးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရှေ့တောင်ပိုင်း သူသည်ကရင်နှင့်ကယားပြည်နယ်တွင်မှကြာသေးခင်ကတိုက်ပွဲတွေအချိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေတာတွင်လူသားချင်းစာနာမှုနဲ့ဒုံကျုံရင်ချင်းတွေစိုးရလာနေရတဲ့ပတ်သက်လို့ဌာနေကုလအဖွဲ့ကစိုးရင်ကြောင်းလည်းပြောပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့
ဒီမနက်ကမှာစစ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုအထောက်အကူပြုခန္ဓာအသီးသီးမှာလုပ်ငန်းခဲ့တဲ့အမျိုးသမီးတွေရိတ်နဲ့ခံရရဖမ်းဆီးရတဲ့ကြုံခဲ့ရတယ်လို့လူ့အခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘာရှီလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအသီးသီးမှာညီညာရေးတည်ဆောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့တဲ့အခြေအနေအရနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ကကုလသမဂ္ဂ ကိုအန်တုတွန်းလာနာမှာရှီရန်ကနေပတ်ဝန်းနေကြသလိုညီညာရဲ့အတွက်အင်အားစုတစ်ခုအဖြစ်တသန်းရှေချာရက်တည်လာကြသူတွေဖြစ်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်ဒါပေမဲ့လည်း2020ပြည့်နှစ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကလေးကအမျိုးသမီးအရက်ဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့လည်းမဟာမင်းကြီးဘက်ရှလက်ကလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောဆိုခဲ့ပါတယ်။ကျမ်းမာရေးစောင့်ရှောက်မှုနဲ့သတင်းမီဒီယာကဏ္ဍတွေမှာလုတ်ကိုင်းနေတဲ့အမျိုးသမီးတွေကမကဆန္ဒပြသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာမှာတက်ကြွလှုပ်ရှားသူတွေနဲ့လိုအပ်နေသူတွေကိုနှေးစရာနဲ့အစားစရာကူညီထောက်ပံ့သူတွေဟာရဲနဲ့ခံရဥပဒေမဲ့ဖမ်းဆီးခံရတယ်လို့လည်းမဟာမင်းကြီးကလုံခြုံရေးကောင်စီမှာတင်ပြခဲ့တာပါစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေနဲ့ကလေးသင်ငယ်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပိုတိုးလာနေတာကြောင့်တာကိုအရေးယူဖြေရှင်းပေးဖို့လဲမြန်မာအမျိုးသမီးအရေးဆောင်နေကြတဲ့အဖွဲ့အစည်းတချို့ကလုံခြုံရေးကောင်စီကိုပုတ်ထူးနေကတိုက်တွန်းခဲ့ပါတယ်အနာသိမ်းထားတာတနည်းပြောမယ်မြန်မာပြည်လက်ရှိအခြေအနေဟာပြည်တွင်းရေးဆက်သက်မဟုတ်တော့ဘဲနဲ့အိန္ဒိယနိုင်ငံတွေရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုပါချင်းချောက်လာနေတာကြောင့်တာကိုနိုင်ငံကကအကူအညီဖြည့်ရှင်ပေးဖို့တိုက်တွန်းလို့ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့နဲ့အလွတ်တဘောဆွေးနွေးစီမှာ Advocacy Coalition မြန်မာအဖွဲ့ကတိုက်တွန်းခဲ့ပါတယ်
ကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဗကောင်းမြို့အစိုးရအိမ်တော်မှာဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာပြည်တွင်းပြည်ပကကြောင်၄ရက်စွန့်ခွာထွက်ပြေးရသူတွေကိုထောက်ပံ့ကူညီရေးနဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာပုံသဘောတူညီမှု၅ရက်အကောင့်ထဲပေါ်ရေးနိုင်ငံတကာရဲ့ကြိုးပမ်းချက်တွေမှာထိုင်းနိုင်ငံရဲ့အကူအညီပြေဝရရှိဖို့မစ်ဟေဇာကထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါမြန်မာနိုင်ငံရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေဆုံးသက်ရေးအတွက်အာဆီယံမူပေါင်း၅ချက်ကိုအကောင့်ထဲပေါ်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံမှာရေရှည်တည်ရတဲ့ငြိမ်းချမ်းရေးရလဒ်ကောင်ထွက်လာဖို့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးပရာယုတ်ကပြောဆိုခဲ့တယ်လို့လည်းဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်
ရွှေဂျာရဲပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံသဟိတ်မြို့အခြေဆိုင် ICJ တရားရုံးမှာကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုကိုဒုတိယအကြိမ်ကြာနာစစ်ဆေးတော့မှာပါလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ ICJ ကြာနာပွဲခြေပခွင့်ကိုတော့စစ်ကောင်စီနဲ့ NUG ကြားကာလညွန့်ညွန့်ရေးအစိုးရတို့ကအပြိုင်တင်သွင်းထားပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ28ရက်နေ့ထိကျင်းပမယ့်ကြာနာပွဲကိုစစ်ကောင်စီဘက်ကဝန်ကြီးတဦးဦးဆောင်ပြီးတော့မြန်မာနိုင်ငံကိုယ်စားဦးဆောင်ဖြေရှင်းမှုစီစဉ်နေကြောင်းစစ်ကောင်စီပြောခွင့်ရပုချုပ်စောမင်းထွန်းကပြောအေကိုပြောပါတယ်
ကျွန်တော်တို့ပြင်ဆင်ပြီးပါပြီဟိုဝန်ကြီးတူဦးစည်းပြောကြားကျွန်တော်တို့ရှိနေကြုံလက်ပါပါမယ်အဲတွားဖို့အတွက်ကျွန်တော်တို့ပြင်ဆင်ပြီးဖြစ်ပါတယ်အဲတခုကြီးကတော့ကျွန်တော်တို့ဗတ်ဒီဝဲနဲ့ပဲဆောင်လဲချက်ပေးပြီးမလားအဲလူတိုင်းတွားပြီးဆောင်လဲချက်ပေးပြီးမလားအဲဆိုတာတော့ကျွန်တော်တို့ဒါဆောင်ရွက်နေရဖြစ်ပါတယ်ဗျ
ာ ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်ဦးဆောင်ကော်မတီတစ်ရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လအထက်မှာဖွဲ့စည်းခဲ့တာမှာနိုင်ငံကြ ాయి ဝင်ကြီးဦးနာမောင်လေးကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကုကိုလိုင်းပြည်တော်စုရှစ်နေချုပ်ဒေါ်တီရာဦးတို့ကိုဒုတိယဥက္ကဋ္ဌရဲ့ဖြစ်တာဝန်ပေးထားပါတယ်။2019ခုနှစ်ရခိုင်ပြည်နယ်နယ်မြေရှင်းလင်းရေးစစ်ဆင်မှုအတွင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုပြီးကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါအဲ့ဒီဆွဆွဲချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးတော့အဲ့ဒီအချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဦးဆောင်ကျင်းပခဲ့တာပါဒီချိန်ကျင်းပမဲ့ကြားနာပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုစားပြုတဲ့နိုင်ငံကိုယ်စားလှယ်အဖြစ်ကုလသမဂ္ဂဆိုင်ရာမြန်မာအမြင့်တက်အမကြီးဦးကျော်မိုးထွန်းကိုအဆိုပြုတင်ပြထားတယ်လို့ NUG ကြားကလာအမျိုးသားညညရဲ့အဆိုအရနိုင်ငံသားဝန်ကြီးတော်စင်မအောင်ကTVB တင်ထနာကိုကြံရွယ်လာ20ရက်နေ့ကပြောပါတယ်။ NUG ရောစစ်ကောင်စီဘက်ကပါမြန်မာနိုင်ငံကိုယ်စားICJ တရားရုံးမှာဖြေရှင်းကြဖို့အတိအကျကြောင်းကြားထားလာကြောင်းICJ ဘက်ကဘသူကိုလက်ခံပြီးတော့ကိုစားပြုခွင့်ပ
ွဲတီဗျူလူနာအတွေ့ရများလာသလိုပုဂ္ဂလိကနဲ့ဆိုရဆေးရုံစည်းကမ်းတွေကုသရေးစင်တာတွေမှာကိုဗစ်လူနာတွေပိုများလာပါတယ်။ဒါပေမဲ့လည်းအခုချိန်အထိတော့ရောဂါထိန်းချုပ်နိုင်တဲ့အနေအထားမှာရှိနေပြီးကြိုတင်ပြင်ဆင်မှုတွေလည်းဆောင်ရွက်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံသားကပြန်လာသူတွေနဲ့လှဲကူးကဖောင်ကြီးတင်တဲ့အကြောင်းမှာကူးစက်နေတာတွေကိုတွေ့ရပြီးတီချခွဲပြီးကုသပေးနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်တိုင်းထဲမှာတော့လူနာထောင်ချီလက်ခံနိုင်တဲ့ကုသရေးစင်တာတွေပြင်ဆင်ထားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတက်ကြီးရွယ်တွေကိုအဓိကဦးစားပေးပြီး Spark နဲ့ Light, Covishield, Sinopharm စတဲ့ကာကွယ်ဆေးတွေထိုးပေးနေတယ်လို့လည်းပြောပါတယ်။မြန်မာအိန္ဒိယနိုင်ငံတွေမှာတော့ကူးစက်မြန် Omicron COVID ပိုးကူးခံထားသူတွေတချိန်ထိုးများလာနေတာဖြစ်ပါတယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်ခဲ့တဲ့ကမ္ဘာသတင်းတွေစူးစီးတင်ပြချက်ကိုနားဆင်ကြရအောင်ပါ။မတ်ဤတန့်စင်ပါရှင်။
ကမ္ဘာတဝန်ကိုဗစ်ကူးစက်မှုပေါင်း338သန်းကျော်ရှိသွားပြီဖြစ်ကြောင်း John Hopkins ဆက်ကတူရဲ့ကိုရိုနာဗိုင်းရပ်စ်စောင့်ကြည့်ဌာနကဖော်ပြထားပါသည်။ကိုဗစ်ပိုးစားတွေ့ခဲ့တဲ့တရုတ်နိုင်ငံမှာမြို့တော်ပေကျင်းမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲမစတင်ခင်မြို့ခံတွေကြားမှာကူးစက်မှုတွေမြင့်တက်လာနေရကြောင်းကူးစက်မှုတွေကိုထိန်းချုပ်နိုင်မှုအတွက်အရှိန်မြင့်လှုပ်ဆောင်နေပြီးတော့အီးကန်စိတ်ုံတွေမှာဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ဖို့နဲ့မြို့ခံတွေကိုမလိုအပ်ဖက်နဲ့လူစုလူဝေးတွေမလုပ်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါသည်။အမေရိကန်ပြည်အောင်စုမှာ68သန်းခွဲကျော်နဲ့ကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပြီးတော့အိန္ဒိယနိုင်ငံမှာကူးစက်သူ38သန်းနဲ့ဒုတိယအများဆုံးဖြစ်ပါသည်။တစ်ချိန်တည်းမှာပဲဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်ကျစရိတ်တက်တာပြီးတော့မတ်ကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ရေးတောက်ဆေးကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ30နီးပါးကသဘောတူညီမှုရသွားခဲ့ပါသည်။မြန်မာရဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာတော့သူတို့နိုင်ငံတွေကိုဝင်လာတဲ့ခီးသွားတွေအနေနဲ့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူတွေဖြစ်တဲ့ဆိုရင်ဖေဖော်ဝါရီလတည့်နေ့နောက်ပိုင်းကစပြီးတော့ဆေးစစ်ပြီးတော့ quarantine တိကျခွဲနေဖို့မလိုတော့တဲ့အကြောင်းထုတ်ပြန်ထားပါလိမ့်။ဒီတော့တွင်ပြည်တဲ့နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေနေရာဒေသအနက်မှာပြန့်နှံ့ကူးစက်နေတာကြောင့် COVID ရောဂါကိုနိုင်ငံတွင်းမှာပုံမှန်ကျုံရတော့မဲ့ရောဂါတစ်ခုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းနဲ့ COVID ထိန်းချုပ်ရေးကန့်သတ်ချက်တွေအားလုံးကို January 29ရက်နေ့ကစပြီးတော့ပယ်ဖျက်မယ်အကြောင်းပြည်ထောင်ဝန်ကြီးချုပ် Boris Johnson ကကြေညာခဲ့ပါသည်။မြန်ကန်သမားဂျိုးဘိုင်ဒန်က2022အတွက်ပထမဆုံးအကြိမ်ကျင်းပတဲ့ဒင်းစာရှင်းလင်းပွဲမှာသူ့သမားတတပထမနှစ်မှာကြုံတွေ့ရတဲ့စိန်ခေါ်ချက်တွေကိုပြောရင်းနဲ့ရုရှားနဲ့ယူကရိန်းတင်းမာမှုအခြေအနေကိုထည့်ပြီးပြောသွားခဲ့ပါသည်
။ Look, I didn't know the promise, but
ရုရှားဘက်ကလှုပ်ဆောင်နေရတွေဟာအထူးစိုးရိမ်ရပြီးတော့အထူးသတိထားနေရတဲ့အကြောင်းနဲ့တကယ်လို့ရှေ့တိုးလှုပ်ဆောင်မင်းဆွေရုရှားအနေနဲ့ပြန်လည်ပြေးဆက်ရမှာအများကြီးရှိတယ်ဆိုပြီးတော့သမဘိုင်ဒန်ကသတိပေးသွားပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကရုရှားအနေနဲ့ယူကရိန်းနိုင်ငံတွေကိုစီးရီးယားရန်လိုတိုက်ခိုက်မှုတွေရှေ့တိုးပြီးတော့လှုပ်ဆောင်လာမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကရုရှားကိုပြင်းပြင်းထန်ထန်အခိုင်အမာပြန်လည်တုံ့ပြန်သွားမယ်။ဒါပေမဲ့လည်းဒီလိုမျိုးမဖြစ်အောင်လို့ရုရှားအစိုးရကပြည်ပခါတွေကိုတတမန်ကြီးနီလိုက်နဲ့ဖြည့်ရှင်းလာဖို့မျှော်လင့်နေဆိုပြီးတော့ဗိုလ်သူနေတော်က VOA နဲ့တီးတန်းတွေ့ဆုံမင်းရက်အတွက်မှာနိုင်ငံသားရေးဝန်ကြီးဖလင်ကင်ကပြောခဲ့ပါသည်။ဂျာမနီနိုင်ငံသားရေးဝန်ကြီးအန်နလီနာဘဲဘော့ပြည်တွင်းနိုင်ငံသားရေးဝန်ကြီးယွန်အီဖလက်ဒရီယန်အရှေ့လေပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီးဂျိမ်းစ်ကလေဗလီနဲ့ဝန်ကြီးဖလင်ကင်တို့တွေ့ဆုံခဲ့ပါသည်။ယူကရိန်းပြည်ပခါနဲ့ပတ်သက်လို့တတမန်ကြီးနီလိုက်နဲ့ဖြည့်ရှင်းကင်တွင်နိုင်ရေးအမေရိကန်ကဆန္ဒခိုင်မှရှိရအောင်ပြသဖို့အတွက်အခုလိုတွေ့ဆုံမှုခီးစဉ်ကိုအမြင့်ဆုံးစီစဉ်ခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဖလင်ကင်ကရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့နဲ့တောက်ကြနေမှာစစ်တမ်းနိုင်ငံဂျနီဗာမြို့မှာတွေ့ဆုံခဲ့ပြီးတော့အမေရိကန်ရဲ့အဓိကမဟာမိတ်တွေနဲ့လည်းဒီကိစ္စကိုဆွေးနွေးတိုင်ပင်တာတွေလုပ်ခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာမှာကိုအမေရိကန်နဲ့မဟာမိတ်တွေကစိုးရိမ်နေကြတာဖြစ်ပြီးတော့ရုရှားဘက်ကတော့အဲ့လိုတိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်နေတာမရှိဘူးလို့တုံ့ပြန်ထားပါတယ်။အရေးဆိုပါများပြည်အောင်စု UAE နိုင်ငံအတွင်းမှာရီမဲဟူတီတပုံတို့ကဒီသင်းမတ်အစောပိုင်းမှာအဝေးထင်းဒရုန်းယာဉ်တွေဒုံးကျည်တွေနဲ့တိုက်ခိုက်မှုကြောင့်လူ3ယောက်သေဆုံးခဲ့ရပြီးတဲ့နောက်မှာ UAE နိုင်ငံအတွင်းကပြည်မှတ်တွေကိုထပ်ပြီးတော့တိုက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။
ကျင်းနေတဲ့ဆက်ရုံတစ်ခုကယင်းနေဒီကတုံးစီနဲ့အဘူဒါဘီနိုင်ငံတကာ၄စိတ်တိုးချဲ့ဆောင်တစ်ခုကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်း UAE ရဲ့မြို့တော်အဘူဒါဘီကရေးတပ်ဖွဲ့ကပြောပါတယ်။တေဆုံးသူတွေထဲမှာအိန္ဒိယနိုင်ငံသားနှစ်ယောက်နဲ့ပါကစ္စတန်နိုင်ငံသားတစ်ယောက်တို့ပါဝင်ပြီးတော့၆ယောက်ထဏ်ရရသွားတယ်လို့ပြောပါတယ်။အဘူဒါဘီကောင်းမြတ်မှာမီ ဲ့မရိခရယာနှင့်မြို့တော်ဆန္ဒကအခုဒီတမုံတွေကိုတိုက်ခိုက်ခဲ့တာပါ။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ကိုဂျာကာတာကနေမိုင်တောင်မြာအကွာဘော်နီယိုကျွန်းကိုရွှေ့မဲ့ဥပဒေကိုလွှတ်တော်ကဒီသင်းမတ်တွေမှာပြဋ္ဌာန်းလိုက်ပါလေ။တမရကမြို့အုပ်ချုပ်ရေးအတွက်မြို့တော်အာဏာပိုင်အဖွဲ့ကိုခန့်ထားပြီးတော့တက်တန်း၅နှစ်ပြဋ္ဌာန်းထားတာပါ။ဂျာကာကျွန်းမှာလူဦးရေထူထပ်လာပြီးတော့မြို့တော်မှာအခြေခံအဆောက်အုံဆိုင်ရာပြဿနာတွေကြီးမားလာတဲ့အပြင်ပြည်လည်ရင်းမြစ်နယ်ပြင်မြင့်တက်လာတာကြောင့်လူဦးရေတန်း30ရှိတဲ့ဂျာကာတာရဲ့သုံးပုံတစ်ပုံ2050ပြည့်နှစ်မှာရေအောက်ရောက်သွားနိုင်လာကြအခုလိုပြောင်းရွှေ့ဖို့လုပ်တာပါ။မြို့တော်အစ်စ်ကိုကျွန်းစုလို့အဓိပ္ပာယ်ရတဲ့ New Center လို့အမည်ပေးထားပါတယ်။မြို့တော်အစ်စ်ကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းထားတဲ့ဤပညာမြို့တော်ဖြစ်တည်ဆောက်မှာပါ။မဲခင်ပြာစုမှာထင်ရှားတဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသားကင်းဂျူနီယာအမတ်တရားနေ့အဖြစ်တင်းလာနေတုန်းကဆင်နွှဲခဲ့ကြပါလေ။မဲခင်ပြာစုအရှေ့မြောက်ပိုင်းနဲ့အရှေ့ပိုင်းပြည်နယ်တို့ချို့မှာနှင်းမုန်တိုင်းတွေကျပြီးတော့ဥရယာတီဆွေးရနေတဲ့အတွက် MLK အထိမ့်အခမ်းအနားတွေကိုအစီအစဉ်ကိုပြောင်းလဲကျင်းပခဲ့ရပါလေ။ဒီနေ့မှာကြောက်ရောက်တဲ့ MLK အထိမ့်နေ့မှာလူနည်းစုရဲ့မဲပေးခွင့်ကိုကန့်သက်တဲ့ဥပဒေတွေပိတ်ပင်ဟန်တာရဲ့ကိစ္စအမေရိကန်လွှတ်တော်အတွင်းမှာအခြေအနေငြိမ်းချမ်းနေတဲ့အခြေအနေလည်းတိုက်ဆိုင်နေပါလေ။သားရောက်ခွဲခြားမှုစတင်တဲ့မာတင်လူသားကင်းဂျူနီယာက1968ခုနှစ်တုန်းကလုံခြံခံခဲ့ရပါတယ
်။မအီတန်စင်မာရှင်ဗီယိုရဲ့မြန်မာပိုင်းစီစဉ်ရဲ့တင်းင်းခရီးနဲ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။ကျမတို့ရဲ့အပတ်စဉ်ကဏ္ဍတွေနဲ့နေ့စဉ်ထုတ်လွှင့်ချက်တွေကိုတော့ကျမတို့ရဲ့ VOE ရဲ့ website ဖြစ်တဲ့ bami.voanews.com မှာအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ရုပ်သံနဲ့လည်းချိရှိနိုင်ကြပါတယ်ရှင်။ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မြို့သက်ပြောပြပေးပါမယ်ရှင
်။ Ukraine နဲ့အင်္ဂလိပ်ရှားရုရှားနိုင်ငံကြားစစ်မှောက်မှုတွေတိုးနေချိန်မှာပဲ Ukraine ကို American လို့လင်းရင်ဖြစ်နဲ့တန်ကားဖြစ် missile လက်နက်တွေပို့ပေးဖို့အတွက်ဘောကန်ဒေသကနိုင်ငံတွေဖြစ်တဲ့Estonia, Latvia နဲ့ Lithuania နိုင်ငံတွေကိုခွင့်ပြုလိုက်ကြောင်း American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကစနေနေ့မှာပြောပါတယ်။ Ukraine ဆင်အားပိုခိုင်မာစေဖို့နဲ့ Russia ကျူးကျော်လာရင်ခုခံဖို့အတွက်ကာကွယ်ပစ္စည်းတွေပို့ပေးဖို့ဝန်ကြီး Blinken က Twitter မှာရေးသားခဲ့တာပါ။ Ukraine ကို Russia ဝင်ရောက်သိမ်းပိုက်မှာကိုစိုးရိမ်မှုတွေတိုးလာနေချိန်မှာပဲ Ukraine ရေးဆွဲနှွေဖို့အတွက် Britain ကာကွယ်ဝန်ကြီး Ben Wallace ရဲ့ဖိတ်ကြားချက်ကိုရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂူကလက်ခံခဲ့တယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနအကြီးဆုံးအရာရှိတဦးကကြေညာ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာအရေးအရှိတောင်အာရှနိုင်ငံများအတင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထည့်ဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံစည်းဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတက်ကြွလှုပ်ရှားသူနှစ်ဦးပျောက်ဆုံးနေတဲ့အပေါ်စိုးရိမ်နေကြခြင်းမှာပဲသဘောထားကွဲပြားသူတွေကိုဖြိုခွဲခွင့်နဲ့ဆန္ဒပြသူတွေကိုထောင်ချခွင့်ရှိတယ်လို့တာလီဘန်အာဏာပိုင်တွေကသတိပေးလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့နစ်အိုက်ဗန်နော့တို့ဖြစ်ပါတယ်ရှင်။VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9:00ကနေ10:00ထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မဒင်ကီထိုက်ပ
This program has come to you from the Voice of America, Washington.